ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီးထောက်အောင်ဆန်းစုကြည်အဖွဲ့မိန့်ခွန်းပြောမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ဦးညာဝင်းက VOA ကိုအတည်ပြုပြောဆိုပါရစေ။အဲ
့ဒီတည်းဟုတ်တယ်မှန်တယ်ပေါ့အဲ့ဒါပဲပြောမယ်။10မိနစ်ပါ။ကျွန်တော်တို့ကအဲ့ဒီညီလာခံအတွက်ကျွန်တော်ရန်ကုန်နေပြည်တော်ရောက်လာလေ။ကျွန်တော်သိတာကတော့အဲ့ဒီမိန့်ခွန်းပြောတဲ့တင်မှာသမရပါမယ်။နောက်လွတ်တော်ဦးစားပါမယ်။ကျွန်တော်ဒီကြံဖို့เนาะကျွန်တော်ကြားတာလေးပြောနေ
ခုလိုငင်းချမ်းရင်ညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောမယ်ကိစ္စနဲ့ပတ်သက်လို့မြန်မာငင်းချမ်းရင်စင်တာ MPC ကအကြီးအကဲအကြံပေးဦးလာမောင်ရွှေကို VOA ကအမင်းများရမှာတော့သူကအခုလိုပြောပါတယ
်အမင်းကြီးပါတီများခကြတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ပြောဖို့ရှိရယ်ပြီးရင်တော့စင်တာလေးခကြတဲ့ပကြည်ကြည့်ဘူးသူပြောနေမှုဆိုကျင်းစင်နေရရှိတော့ဒီသူတို့တွေနဲ့ချိုးချိုးနှောက်ဆက်ကြတာကိုနောက်ပြောပြီးဖို့ဆိုတော့ပြောဒီလိုမှာတကယ်ဆင်းရဲရှိပါတယ်အဲ့တော့ဒီဆင်းရဲပုံမှာတော့ဒီလိုမျိုးပုံစံကြီးကျပါတဲ့ဟာပေါ်မှာကျွန်တော်တို့နိုင်ငံရဲ့အယူကြီးတယ်ပေါ့လေဒီနိုင်ငံရေးကအယူကြီးတယ်လူတွေအားလုံးကပြောတယ်ဆိုတာဟာတော့သူတို့ရဲ့သဘောထားတွေနဲ့ဒီနိုင်ငံရေးဖြစ်စဉ်တွေကိုရှေ့ကိုဆက်ပြီးတော့ကျွန်တော်တို့သွားမယ်ဖို့တော်တော်ပို့ပြီးတော့တဘာဝလည်းကြားတယ်ပေါ့လေအာတိတ်တယ်ရှိတယ်အကျိုးလည်းရှိတယ်ဆိုတော့ကျွန်တော်မြင်ရတယ်
ညီလာခံတက်ရောက်ဖို့အပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကင်တပ်ဖွဲ့တွေကိုဖိတ်ကြားခဲ့ရမှာတော့အဖွဲ့၃ဖွဲ့အကြောင်းပြန်ကြားခဲ့ပြီးထိထဲမှာနာကအဖွဲ့ကတော့တက်ရောက်မယ်လို့အကြောင်းပြန်တယ်လို့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်ကတော့မအားလတ်တာကြောင့်မတက်ရောက်နိုင်ကြောင်းနဲ့ KIO တပ်ဖွဲ့တွေကတော့ NCA လက်မှတ်မရေးထိုးရသေးတဲ့အတွက်တက်ရောက်နိုင်မှာမဟုတ်ဘူးလို့အကြောင်းပြန်တဲ့အကြောင်းဦးလမောင်ရွှေက VOA ကိုပြောပါတယ်မြန်မာအစိုးရတပ်တွေနဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့တို့ကြားလက်တလောတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လဲ UNFC ခေါ်ညီညွတ်တော်တိုင်ရင်သားများဖက်ဒရယ်ကောင်စီကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီညီလာခံကိုဂျပန်နိုင်ငံနဲ့တရုတ်နိုင်ငံကအထူးကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့ကုလသမဂ္ဂဖက်ကတော့အထူးကိုယ်စားလှယ်မစ္စတာ BJ နာမီယာတက်ရောက်မှာဖြစ်ပါတယ်။ဒီပွဲကိုဆွေးနွေးဖက်တွေအဖြစ်88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကုကိုကြီးနဲ့ကိုမြအေရိုးကိုလည်းဖိတ်ကြားခဲ့တယ်လို့ဆိုပါတယ်။ညီလာခံအဖွဲ့မိန့်ခွန်းကိုနိုင်ငံတော်သမ္မတဦးသိန်းစိန်မိန့်ခွန်းပြောကြားမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်သို့မဟုတ်တမတော်ဖက်ကကုစလဲတရားရောက်ကတရားမိန့်ခွန်းပြောမှာလည်းဖြစ်ပါတယ်